Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်ဖေဖော်ဝါရီလ22ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညနေစီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။ကျွန်မကတော့ဆွမြတ်ပါရှင်။ယူကရိန်းနိုင်ငံမှာတော့ဒီသမ္မတနဲ့အတိုက်ခံခေါင်းဆောင်တွေကြားသဘောတူညီမှုရရှိပေမဲ့မြို့တော်ထဲမှာဆန္ဒပြသူတွေဟာဆက်ပြီးတော့ရှိနေကြပါတယ်။ရိုမန်ကက်သလစ်အသင်းတော်အတွက်ကာဒီနယ်ဖုန်းတော်ကြီးသစ်19ပါးကိုဘုရားဟမင်းကြီးဖရန်စစ်ကခန့်အပ်လိုက်ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မြန်မာသမ္မတဦးသိန်းစိန်နဲ့စီးပွားရေးပညာရှင်တွေဒီကနေ့တွေ့ဆုံခဲ့ကြတယ်ဆိုတော့အဓိကဘာတွေဆွေးနွေးခဲ့ကြတာပါလဲ။
ဒီတစ်ခေါက်ကတော့ကျွန်တော်တို့ကအချိန်နဲ့တပြင်းညီပေးတဲ့ message တွေကိုပေးရတာရယ်။နောက်သူသမ္မတဘက်ကလည်းနိုင်ငံတော်ဘက်ကနေပြီးဘယ်ကိုသွားနေလဲ၊ဘယ်ထိရောက်နေလဲဆိုတဲ့ message ကိုလာပေးတာဖြစ်တဲ့အတွက်
အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ရှင်။တခါမြန်မာနိုင်ငံမှာအမြင့်တွဲနေတဲ့လက်ပေးလက်ယူကိစ္စပပျောက်ဖို့သမ္မတကလွှတ်တော်ကိုတာဝန်ပေးခဲ့တာ။တခါတရုတ်နိုင်ငံကလက်စားသူတွေအပေါ်အရေးယူမှုအခြေအနေတွေကိုလည်းမကြခင်မှာကြားရဖို့ရှိပါတယ်ရှင်။ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံမှာနိုင်ငံရေးပြဿနာတွေအဆုံးသတ်နိုင်ဖို့သမ္မတနဲ့အတိုက်ခံခေါင်းဆောင်တွေကြားသဘောတူညီမှုရရှိခဲ့ပေမဲ့လည်း KF မြို့တော်တွေကလွတ်လပ်ရေးရှင်ပြည်မှာသဘောတူညီချက်ကိုမကျေနပ်တဲ့ထောင်ထဲချတဲ့ဆန္ဒပြသူတွေဟာညာလုံးပေါက်ဆက်ပြီးတော့ရှိနေခဲ့ကြပါတယ်။သမ္မတဗစ်တာယာနူကော့ဖစ်ရှာရုကနေချက်ချင်းဆင်းပေးဖို့ဆန္ဒပြသူတော်တော်များများကတောင်းဆိုနေကြပါတယ်။သတင်းတချို့မှာတော့မြို့တော်တွေမှာသမ္မတရှိမနေတော့ဘူးလို့ပြောပါတယ်။ယူကရိန်းအစိုးရနဲ့အတိုက်ခံတို့တောက်ချနေတော့ကလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်ဟာအလွန်အလွန်ကိုအတိမ်အဆောင်မခံနိုင်တဲ့အနေအထားမှာရှိနေပြီးတော့ကမ္ဘာတဝန်းထောက်ခံမှုလိုအပ်တယ်လို့အမေရိကန်ကပြောကြားခဲ့ပါတယ်။လက်တလောဖြစ်ထားတဲ့အကြမ်းဖက်မှုတွေ၊တေဆုံးမှုတွေကြောင့်ဒီသဘောတူညီချက်အပေါ်လမ်းပေါ်ထွက်ဆန္ဒပြမှုပြနေတဲ့သူတွေလက်ခံနိုင်အောင်လုပ်ဖို့ကတော့ခက်ခဲလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါတယ်။ယူကရိန်းနိုင်ငံအရေးနဲ့ပတ်သက်လို့သမ္မတဘရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတောက်ကြနေတော့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။သဘောတူညီချက်တွေကအတိုင်းအမြန်ဆုံးအကောင့်ထည့်ဖော်ဖို့နဲ့အကြမ်းဖက်မှုတွေရှောင်ရှားနိုင်ဖို့အတွက်နှစ်ဖက်လုံးကိုအမေရိကန်နဲ့ရုရှားသမ္မတတို့ကတိုက်တွန်းခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းနိုင်ငံမှာဒီသမ္မတရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်ထားတဲ့2004ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံကိုပြန်လည်ပြဋ္ဌာန်းဖို့တောက်ကြနေတဲ့ကသဘောတူညီချက်ထဲမှာပါဝင်ပါတယ်။ညွန်ပေါင်းအစိုးရဖွဲ့ဖို့နဲ့ရွေးကောက်ပွဲကိုစော်ပြီးကျင်းပပေးဖို့လည်းသဘောတူညီခဲ့ကြပါတယ်ရှင်။
ဆိုမာလီယာသမ္မတနန်းတော်ကိုအယ်ခိုင်ဒါနဲ့ဆက်နွယ်တဲ့စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်တနေ့စနေနေ့မှာတော့ဆိုမာလီယာလုံခြုံရေးတပ်ဖွဲ့တွေကိုအစင်သင့်ရှိနေဖို့တက်လန့်ထားပါတယ်။ဒီတိုက်ခိုက်မှုမှာဆိုမာလီယာသမ္မတကိုထိခိုက်ထန်ရာရခဲ့မှုမရှိပေမဲ့ဝန်ကြီးချုပ်ရုံအုပ်ချုပ်ရေးအရာရှိအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပါတယ်လို့အယ်ရှာဘတ်အဖွဲ့ကထုတ်ဖော်ပြောဆိုထားတာပါ။ဆက်တနက်တွေကင်ဆောင်ထားသူ၉ဦးဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးလုံခြုံရေးတာဝန်ချသူတွေနဲ့ထိတ်တက်ရင်ဆိုင်ပစ်ခတ်မှုဖြစ်ပွားပြီးဝင်ရောက်တိုက်ခိုက်သူ၉ဦးထဲက9ဦးသေဆုံးသွားခဲ့တဲ့အကြောင်းနဲ့နောက်ထပ်ကားနဲ့ထွက်ပြေးတဲ့2ဦးဟာလည်းကားဟာပောက်ကွဲသွားခဲ့တယ်လို့ဆိုမာလီယာလုံခြုံရေးဝန်ကြီးကပြောဆိုပါတယ်။ဆိုမာလီယာအစိုးရနဲ့အာဖရိကပူးပေါင်းတပ်ဖွဲ့တို့ကဒီအဖွဲ့ကိုအမြင့်ဖြတ်ချေမှုန်းသွားမယ်လို့သမ္မတဟာဆန်ရှိခ်မိုဟာမက်ကကြေညာချက်မှာတန်ဓေဌာန်ချပြောဆိုပါတယ်။အယ်ရှာဘတ်အဖွဲ့ဟာဆိုရင်2011ခုနှစ်မှာမိုဂါဒီရှုမြို့ကိုလက်လွတ်ခဲ့ရပြီဖြစ်ပေမဲ့စီးနင်းတိုက်ခိုက်မှုတွေကိုတော့အခအားလျော်စွာလုပ်ဆောင်နေတာဖြစ်ပါရဲ့ရှင်
။ရိုမန်ကက်သလစ်အသင်းတော်မှာဒီပေါ်ရဟမင်းကြီးပြီးရင်ဩဇာအရှိဆုံးဖြစ်တဲ့ကာဒီနယ်ဖုန်းတော်ကြီးသစ်19ပါးကိုဗာတီကန်မှာအခမ်းအနားနဲ့ခန့်အပ်လိုက်ပါရဲ။အသင်းခန့်အပ်တဲ့ကာဒီနယ်ဖုန်းတော်ကြီးသစ်တွေထဲမှာအာရှတောင်အမေရိကနဲ့အာဖရိကနိုင်ငံတွေတဲကတော်တော်များများပါဝင်ပါရဲ။စိန့်ပီတာစ်ဘုရားကျောင်းမှာအခုမကြခင်ကပဲအခမ်းအနားနဲ့ခန့်အပ်ခဲ့တာပါ။ပေါ်ယဟမင်းကြီးဖရန်စစ်ပထမဆုံးရွေးချယ်ခန့်အပ်တဲ့ကာဒီနယ်ဖုန်းတော်ကြီးတွေကိုကြည်ချင်းအဖြစ်ရိုမန်ကက်သလစ်အသင်းတော်ဟာအရင်တုန်းကဥရောပဘက်ကိုဗတ်လိုက်တယ်ဆိုတဲ့အချက်ကိုပို့ပြီးတော့မြင်သာစေမယ်လို့သုံးသပ်သူတွေကပြောပါတယ်။ကမ္ဘာအနောက်ခြမ်းကအစင်းရဲဆုံးဖြစ်တဲ့ဟေတီကျွန်းနိုင်ငံအတွက်ပထမဆုံးကာဒီနယ်ဖုန်းတော်ကြီးအဖြစ်နဲ့ချစ်ဘလီလောင်လွားခန့်အပ်ခံရပါတယ်။ဒီအသစ်ခန့်အပ်တဲ့ကာဒီနယ်ဖုန်းတော်ကြီး19ပါးမှာ16ပါးကတက်တော်80အောက်တွေဖြစ်တာမို့ပေါ်ယဟမင်းကြီးသစ်ကိုရွေးချယ်မဲ့လျှို့ဝှက်အစည်းအဝေးမှာပါဝင်နိုင်ခွင့်ရှိသူတွေဖြစ်ပါလိမ့်မယ်ရှင
်
VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line no meter 16 kHz 10853ည line no meter 19 kHz 15555 line no meter 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နေနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်။နှစ်ရှည်လာများကွဲကွာနေကြပြီးတော့သုံးရက်ပြန်လည်ဆုံတွေ့ခွင့်ရခဲ့တဲ့တောင်နှင်းမြောက်ကိုရီးယားမိသားစုဝင်တွေဟာဒီကနေ့မှာတော့ဝမ်းနည်းစွာနဲ့ပြန်လည်ခွဲခွာရတော့မှာမို့မျက်ရည်လည်ရွဲနဲ့နှုတ်ဆက်ခဲ့ကြပါရယ်။ကိုရီးယားစစ်ပွဲကြောင့်ကွဲကွာနေခဲ့တာကနေပြီးတော့အခုမှပထမဆုံးပြန်လည်ဆုံတွေ့ခွင့်ရခဲ့ကြသူတွေဖြစ်ပါရယ်။မြောက်ကိုရီးယားနိုင်ငံဘက်ကမောင့်ကမ်ဂန်အပန်းဖြေနေရာမှာစိတ်လုံရှားပွဲပြန်လည်ဆုံတွေ့မှုဟာဂျာတာရင်းနေတုန်းကစတင်ခဲ့တာပါ။တောင်ကိုရီးယားဘက်က82ယောက်နဲ့မြောက်ကိုရီးယားဘက်ကအယောက်180ပါဝင်တဲ့မိသားစုတွေဟာတယောက်နဲ့တယောက်ပြန်လည်ရင်းနှီးမှုယူမိသားစုဓာတ်ပုံတွေကိုဖလဲလက်ဆောင်တွေကိုအပြန်အလှန်ပေးခဲ့ကြပါတယ်။ဒုတိယအတုပ်မိသားစုတွေပြန်လည်ဆုံတွေ့ပွဲကိုတော့တနင်္ဂနွေနေ့မှစတင်မှာဖြစ်ပါတယ်။အခုလိုမျိုးတောင်ထဲမြောက်နှစ်နိုင်ငံကြားပြန်လည်ကွဲကွာနေတဲ့မိသားစုတွေပြန်လည်ဆုံတွေ့မှုဟာ3နှစ်ကျော်အတွင်းမှာပထမဆုံးဖြစ်ပါတယ်။နိုင်ငံရေးတင်းမာမှုတွေကြောင့်တွဲဆုံပွဲတွေကိုနောက်ဆုံးအချိန်ရောက်မှကတ်ပြီးတော့ဖျက်ခဲ့ရတာတွေရှိပါတယ်။အခုတစ်ခေါက်ပြန်လဲဆုံတွဲခွင့်ပေးဖို့ကိုလည်းတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစည်းရေးလေ့ကျင့်မှုကြောင့်မြောက်ကိုရီးယားဘက်ကဖျက်မလို့လုပ်ခဲ့ပါသေးတယ်။တနင်္လာနေ့မှာစတင်မဲ့ပူးတွဲစည်းရေးလေ့ကျင့်မှုကိုရန်စားမှုအဖြစ်နဲ့မြောက်ကိုရီးယားအစိုးရဘက်ကမြင်ပြီးတော့ဖျက်ဖို့ဒါမှမဟုတ်ရင်လည်းရွှေ့ဆိုင်ဖို့တောင်းဆိုခဲ့ပါတယ်။ဒီလိုအခြေအနေကြားမှာပဲမိသားစုတွေပြန်လည်ဆုံတွေ့ဖို့အတွက်မြောက်ကိုရီးယားအစိုးရကခွင့်ပြုခဲ့တာကြောင့်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာပြီလို့အများကတော့သတိနဲ့အကောင်းမြင်နေကြပါတယ်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားကတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လားမားကိုအင်ပီရိုမှာတွေ့ဆုံခဲ့တာကြောင့်တရုတ်အစိုးရကိုဒေါသထွက်စေခဲ့ပါတယ်။ဒီလိုတွေ့ဆုံမှုဟာအမေရိကန်တို့နဲ့တရုတ်အကြားဆက်ဆံရေးကိုပျက်စီးစေလိမ့်မယ်လို့တရုတ်တို့ဘက်ကသတိပေးခဲ့တာပါ။သမ္မတအိုဘားမားနဲ့ဖုန်တော်ကြီးဒလိုင်လားမားတို့ရဲ့တောက်ကြနေတွေ့ဆုံမှုဟာဆိုရင်တကပိတ်အစည်းအဝေးဖြစ်ပြီးသတင်းယူကွင်းကိုလည်းပိတ်ထားတာပါတရုတ်တို့အုပ်ချုပ်မှုအတွင်းကနေတိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ပိုရရေးအတွက်ဖုန်တော်ကြီးဒလိုင်လားမားရဲ့အကြမ်းမဖက်တဲ့နှီးလန့်တဲ့ချင်းကပ်မှုအပေါ်မှာအမေရိကန်သမ္မတအိုဘားမားကမှတ်ချက်ပေးပြောဆိုခဲ့တယ်လို့အင်ပီရိုပြောခွင့်ရဂျေးခါနီကပြောပါတယ်တိဘက်ဒေသကိုတရုတ်ပြည်မာကြီးနဲ့တသားတည်းဖြစ်ဖို့ရောခွဲထွက်ဖို့ရောမဟုတ်တဲ့ဖုန်တော်ကြီးဒလိုင်လားမားရဲ့အလဲအလတ်လန်းတဲ့ချင်းကပ်မှုကိုအမေရိကန်ပြည်ထောင်စုကထောက်ခံတဲ့အကြောင်းနောက်အမေရိကန်တို့အနေနဲ့တိဘက်ဟာတရုတ်ပြည်သူသမ္မတနိုင်ငံရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်ဆိုတာကိုအသိအမှတ်ပြုပြီးတိဘက်ပြည်ခွဲထွက်ရေးကိုမထောက်ခံတဲ့အကြောင်းတရုတ်နိုင်ငံအတွင်းမှာလူ့အခွင့်အရေးနဲ့လွတ်လပ်စွာကိုယ်ပိုင်ခွင့်ကိုအမေရိကန်တို့ကအင်တိုက်အားတိုက်ထောက်ခံတဲ့အကြောင်းအင်ပီရိုပြောခွင့်ရဂျေးဂါနီကပြောပါတယ်တရုတ်ပြည်အတွင်းကတိဘက်ဒေသတွေမှာတင်းမာမှုတွေနဲ့လူအခွင့်ရေးအခြေအနေပိုပြီးဆိုးဝါးနေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကစိုးရိမ်တဲ့အကြောင်းကိုလည်းအင်ပီရိုပြောခွင့်ရကထည့်သွင်းပြောဆိုသွားပါတယ်။တိဘက်ဖုန်တော်ကြီးဒလိုင်လားမားကလည်းသူ့အနေနဲ့တိဘက်လွတ်လပ်ရေးကိုလှုံ့ဆော်မှာမဟုတ်တဲ့အကြောင်းနဲ့တရုတ်အရာရှိများနဲ့တွေ့ဆုံဆွေးနွေးမှုတွေကျင်းပနိုင်ရေးကိုမျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တယ်လို့အင်ပီရိုပြောခွင့်ရကပြောပါတယ်။အမေရိကန်သမ္မတနဲ့တိဘက်ဖုန်တော်ကြီးဒလိုင်လားမားတို့မတွေ့ဆုံခင်မှာပဲတရုတ်နိုင်ငံသားကြီးဝန်ကြီးဌာနကဒီတွေ့ဆုံမှုကိုမလုပ်ဖို့တောင်းဆိုခဲ့ပြီးဒီလိုလှုံ့ဆော်ခဲ့မယ်ဆိုရင်တန်တမာရေးဆိုးဆိုးဝါးဝါထိခိုက်မှုဖြစ်လိမ့်မယ်လို့သတိပေးခဲ့တာပါသမ္မတအိုဘားမားဟာဆိုရင်2010နဲ့2011ခုနှစ်တို့မှာတိဘက်ဖုန်တော်ကြီးဒလိုင်လားမားနဲ့တွေ့ဆုံခဲ့တာမှာတော့တရုတ်တို့ဘက်ကအလားတူသတိပေးမှုတွေရှိခဲ့ပေမဲ့လက်တွေ့အရေးယူလှုံ့ဆော်မှုတွေတော့မရှိခဲ့ပါဘူးရှင်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာစစ်သွေးကြွတွေပုံအောင်နေတဲ့နေရာတွေအပေါ်စစ်ရဟတ်ယာဉ်တွေနဲ့တိုက်ခိုက်ခဲ့တာမှာစစ်သွေးကြွအဖြစ်မသိငါသူ6ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်ခိုင်ဘာဖာခ်ထွန်ကွာပြည်နယ်ဟန်ကုခရိုင်တွေကတလေးမြို့အပေါ်ဒီကနေ့စနေနေ့မှာစစ်တပ်ကတိုက်ခိုက်ခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်ဒီသတင်းပတ်စောပိုင်းတော့ကလည်းတိုင်းရင်းသားမျိုးနွယ်စုတွေရှိရာမြောက်ဝါစီရီစတန်ဒေတာကစစ်သွေးကြွတို့ပုံအောင်နေတဲ့နေရာတွေအပေါ်တိုက်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာမှာလဲမသိငါသူ15ယောက်သေဆုံးခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ပုံထုနေတုန်းကတိုက်ခိုက်မှုကတော့စစ်သွေးကြွလှုပ်ရှားမှုတွေပြန့်နှံ့နေတဲ့မီယာအလီမြို့အပေါ်အဓိကထားခဲ့တာပါ။တိုက်ခိုက်မှုအတွင်းမှာဒီလက်နက်ခဲယမ်းတွေကိုတိမ့်စီရရှိမိတယ်လို့အစိုးရတာဝန်ရှိသူတယောက်ကပြောပါတယ်။ဒီသတင်းပတ်ထဲမှာပဲဒီဖမ်းဆီးခံရတဲ့ပါကစ္စတန်စစ်သား23ယောက်ကိုတပ်ပစ်လိုက်ပြီလို့တာလီဘန်ခွဲထွက်အဖွဲ့တစ်ခုကပြောခဲ့ပါတယ်။ဒီသတင်းထွက်လာခဲ့ပြီးတဲ့နောက်တာလီဘန်ကိုယ်စားလှယ်တွေနဲ့ပါကစ္စတန်တာဝန်ရှိသူတွေကြားငြိမ်းချမ်းရေးဆွေးနွေးမှုဟာလည်းရပ်သွားခဲ့ပါတယ်။ဆွေးနွေးမှုတွေပြန်မဆခင်အပြစ်ခတ်ရက်ဆဲရမယ်လို့အစိုးရတာဝန်ရှိသူတွေဘက်ကပြောပါရရှင်။
အိန္ဒိယဆေးဝါးထုတ်လုပ်ရေးတွေအပေါ်မှာအမေရိကန်ပြည်ထောင်စုရဲ့စီးမျဉ်းစည်းကမ်းတွေပို့ပြီးတော့ချမှတ်ဖို့အရာရှိတွေစီစဉ်နေတာဟာဆိုရင်အိန္ဒိယကိုပြစ်မှတ်ထားလှုပ်ဆောင်နေတာမဟုတ်ဘူးလို့အမေရိကန်အစအစာနဲ့ဆေးဝါးကုတ်ကဲရေးဌာနအကြီးအကဲမာဂရက်ဟမ်ဘတ်ကပြောဆိုပါတယ်။သူမရဲ့ပထမဆုံးအိန္ဒိယခီးစဉ်အပီအတော့ချာနေ့မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာရောင်းချတဲ့ကုန်ပစ္စည်းတွေနဲ့အမေရိကန်စားသုံးသူတွေသုံးစွဲတဲ့ထုတ်ကုန်တွေဘယ်ဒေသကပဲထုတ်လုပ်သူတီဖြစ်ပါစေအမေရိကန်တို့ရဲ့စံနှုန်းနဲ့တော့ကိုက်ညီရပါမယ်လို့သူမကပြောပါတယ်။ဆရာဝန်နဲ့အညွှန်းနဲ့မှဝယ်ယူခွင့်ရတဲ့ဆေးဝါးတွေနဲ့ဆရာဝန်လက်မှတ်မလိုပဲအလွယ်တကူဝယ်လို့ရတဲ့ဆေးဝါးတွေအမေရိကန်ကိုတင်သွင်းနေကြသူတွေထဲမှာကနေဒါနိုင်ငံပြည်ရင်အိန္ဒိယဟာဒုတိယအကြီးဆုံးတင်သွင်းသူဖြစ်လာနေပါတယ်ရှင်။ Direct from Washington The
Voice of America The VOA ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညနေတော့မြန်မာသမ္မတနဲ့စီးပွားရေးပညာရှင်တွေရဲ့တွေ့ဆုံမှုသတင်းနဲ့ဆက်ရအောင်ပါရှင်။မြန်မာနိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်စီးပွားရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေမှာအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေအကြားပူးတွဲဆောင်ရွက်သွားနိုင်ဖို့မြန်မာစီးပွားရေးဖိုရမ်တစ်ခုဖွဲ့စည်းသွားမယ်လို့သမ္မတဦးသိန်းစိန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့ဒီ90ရာခိုင်နှုန်းဖြစ်တဲ့ပုဂ္ဂလိကလုပ်ငန်းပိုင်းဖွံ့ဖြိုးမှတိုင်းပြည်စီးပွားဖွံ့ဖြိုးနိုင်လိမ့်မယ်လို့သမ္မတဦးသိန်းစိန်ကပြောသွားပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်မြန်မာပုဂ္ဂလိကလုပ်ငန်းရှင်900လောက်တွေ့ဆုံကြတဲ့ဆွေးနွေးပွဲပြုလုပ်ရာရန်ကုန်တိုင်းဒေသကြီးလွှတ်တော်အဆောက်အဦမှသွားပြီးတော့သတင်းယူခဲ့တဲ့ကိုသားညုံကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်
လက်ရှိပြောင်းလဲမှုနဲ့အတူပဲမြန်မာစီးပွားရေးမှာအရေးပါလာတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့အခက်အခဲလိုအပ်ချက်တွေကိုသိရှိလိုတာကြောင့်သူ့အနေနဲ့အခုလိုမျိုးတွေ့ဆုံတာဖြစ်တဲ့ဆိုပြီးတော့သမရဦးသိန်းစင်ကပြောပါရယ်သူတို့ဆူရအနေနဲ့ဒီမြန်မာနိုင်ငံထဲမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုစီးပွားရေးပြုပြင်ပြောင်းလဲမှုငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူပဲကနဆုံမှာအခြေခံကြကြပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တယ်ဆိုပြီးတော့လည်းပြောသွားပါတယ
်လက်တွေ့နယ်ပယ်မှာစီးပွားရေးလုပ်ငန်းကြီးရတဲ့စီးပွားရေးလုပ်ငန်းရှင်များနဲ့စီးပွားရေးလုပ်ငန်းများရဲ့စိန်ခေါ်မှုများအခြေအနေများကိုလာရောက်နားထောင်လေ့လာဖို့ပဲဖြစ်ပါတယ်ဒါမှပါတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အဓိကနေရာအနေနဲ့ဆွမ်းဆောင်နေရတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းများရဲ့အခက်အခဲများနဲ့လူလားချင်များကိုနိုင်ငံရေးရဥဆောင်မှုပြေးနိုင်မှာလည်းဖြစ်ပါတယ်
။လက်ရှိမြန်မာအစိုးရရဲ့ဆောင်ရွက်ခဲ့တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေနောက်ကုန်သွယ်ရေးဆိုင်ရာတိုးတက်လာဖို့အတွက်သူတို့ရဲ့ကြိုးပမ်းဆောင်ရွက်ချက်တွေကိုသမရကစီးပွားရေးလုပ်ငန်းရှင်တွေကိုရှင်းပြပါရတယ်။ဒီအတွက်ကြောင့်မလို့လဲ 2010-2017 ဘဏ္ဍာရေးနှစ်မှာကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ 15.2 ဘီလီယံကနေပြီးတော့2012ခုနှစ်ဖေဖော်ဝါရီလထဲမှာ 22.5 ဘီလီယံထိတိုးလာခဲ့တယ်လို့ဆိုပါရတယ်။ဒါအပြင်ယင်းနှိမ့်နှံ့မှုပိုင်းမှာလည်း2017ကနေပြီးတော့2013ဒီဇင်ဘာလအထိနိုင်ငံခြားယင်းနှိမ့်နှံ့မှု188ခုယင်းနှိမ့်နှံ့မှုတန်ဖိုးအဖြစ်ဒေါ်လာတန်း 8,200 ကျော်နောက်ပြည်တွင်းယင်းနှိမ့်နှံ့မှုလုပ်ငန်း145ခုတန်ဖိုးအဖြစ်တော့ကျပ်တန်းပေါင်း23သိန်းကျော်တိုးလာတယ်ဆိုပြီးပြောပါရတယ်။မကြာခင်မတော့ဒီအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေပိုရှိလာအောင်လို့မြန်မာစီးပွားရေးဖော်ရမ်တရဖွဲ့စည်းသွားမယ်လို့သမ္မတကအခုဒီဆွေးနွေးပွဲအတွင်းမှာပဲကြေညာပြောဆိုသွားပါတယ
်။အဲ့ဒီအဖွဲ့အစည်းရတော့ကျွန်တော်ဒီမြန်မာစီးပွားရေးဖော်ရမ်ဒီမြန်မာ business forum ကျွန်တော်ဖြစ်ပါတယ်အဲ့တော့ဒီမှာကျွန်တော် line တစ်လိုင်းရှိပါတယ်တစ်ဖက်ကကျွန်တော်တို့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုယ်စားလှယ်တွေနောက်လုပ်ငန်းလိုက်ကျွန်တော်တို့ကိုယ်စားလှယ်တွေပါဝင်နေနောက်တစ်ခါဒီလုပ်ငန်းလိုက်ကိုယ်စားလှယ်တွေလုပ်ငန်းဖွဲ့မှာကျွန်တော်တို့working group တွေနောက်ထိညှိပေးမယ်ကျွန်တော်တို့အတွင်းမှုအဖွဲ့တွေအပေါ်ကနေကုတ်ကဲပေးမယ်ကျွန်တော်တို့အုပ်ချုပ်တဲ့အဖွဲ့တွေတစ်ဖက်ကကျွန်တော်ဒါတွေပါလို့ပဲကျွန်တော်တို့အစိုးရဘက်ကလည်းစောစောအကြံပြုလို့ပဲကျွန်တော်ဦးစီးပြီးတော့မှကျွန်တော်အောက်မှာခုနလိုဒုသမရတယောက်ဒုသမရတယောက်ထားပြီးတော့ဒီဘက်ကလိုကျွန်တော်တို့အညှိနှိုင်းဆွေးနွေးပွဲနဲ့ကျွန်တော်အတွေ့အကြုံအဖွဲ့တွေနောက်တစ်ခါကျွန်တော်တို့လက်တွေ့အကောင့်တွေပေါ်ဆောင်ရမယ့်တွေ working အဖွဲ့တွေ delivery unit တွေ delivery unit တွေလည်းကျွန်တော်ဒါဖွဲ့စည်းထားပြီးဖြစ်ပါတယ်အဲ့တော့ဒီ mechanism ကြီးကိုကျွန်တော်ဒါအမြန်ဆုံးဖွဲ့ပြီးတော့မှပုဂ္ဂလိကနဲ့အစိုးရနော်ဒါကျွန်တော်တို့အမြဲမပြတ်ထိတွေ့ပူးပေါင်းဆောင်ရွက်နေမှာကျွန်တော်ရဲ့စီးပွားရေးလုပ်ငန်းတွေရယ်ဖွံ့ဖြိုးတို့ရမှာဖြစ်တယ်ဆိုတော့တို့ဒီအဖြေကိုကျွန်တော်ရရှိတဲ့အကြောင်းဒါကိုအများဆုံးကျွန်တော်အကောင့်တက်ဖို့ဆောင်ရွက်သွားလို့ကျွန်တော်ရှိပါတယ
်သမရဦးသိစိတ်အနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အစိုးရကဆောင်ရွက်ခဲ့တာတွေဆောင်ရွက်မဲ့အစီအစဉ်တွေကိုချပြပြောဆိုသွားသလိုပဲစီးပွားရေးလုပ်ငန်းရှင်တွေဘက်ကလည်းတို့ကြုံတွေ့ရတဲ့အခက်အခဲလက်တွေ့အခြေအနေတွေကိုထုတ်ဖော်ပြောဆိုကြတာတွေ့ရပါတယ် စီးပွားရေးလုပ်ငန်းရှင်တွေဘက်ကများသောအားဖြင့်တော့သူတို့လုဆောင်နိုင်မဲ့လုပ်ပိုင်ခွင့်တွေကိုပူတောင်းတာတွေ့ရတယ်လို့သူတို့လုဆောင်နေတဲ့အစိတ်အပိုင်းလိုက်ဒီနိုင်ငံကိုဘလောက်ထိအထောက်ပံ့ဖြစ်စေတယ်လဲဆိုတာတွေကိုလည်းရှင်းပြခဲ့ကြပါတယ်။အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကြားမှာအခုလိုမျိုးထိစပ်မှုမျိုးဟာနှစ်ဖက်စလုံးအတွက်အကျိုးဖြစ်စေမယ်လို့အထည်ချုပ်လုပ်ငန်းရှင်များတင်းရဲ့ဥက္ကဋ္ဌဦးမြတ်စုကပြောပါတယ
်။ဒီတစ်ခေါက်ကတော့ကျွန်တော်တို့ကအချိန်နဲ့တပြေးညီပေးတဲ့ message တွေကိုပေးရတာရယ်။နောက်သူသမရဘက်ကလည်းနိုင်ငံတော်ဘက်ကနေပြီးဘယ်ကိုသွားနေလဲဘယ်ထိရောက်နေလဲဆိုတဲ့ message ကိုလာပေးတာဖြစ်တဲ့အတွက်နိုင်ငံတော်အစိုးရနဲ့နိုင်ငံတော်အတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်များရဲ့ဒီလိုတွေ့ဆုံမှုတွေကတော့ဒါနိုင်ငံတကာမှာလည်းအကျိုးရှိတယ်လို့ကျွန်တော်နိုင်ငံမှာလည်းအကျိုးဖြစ်ထွက်ပါတယ်။အဲ့တော့ဒီလိုတွေ့ဆုံမှုမျိုးကနေပြီးအခြေပြုပြီးကျွန်တော်တို့ကဟို PPP ပေါ့နော်ဒီအစိုးရနဲ့ပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စရပ်တွေကိုအချိန်ဟုန်ကောင်းကောင်းနဲ့ဆက်ပြီးကျွန်တော်တို့ဆောင်ရွက်သွားကြဖို့လိုအပ်မှာဖြစ်ပါတယ
်။တမနာကတော့သူတို့ရဲ့အခြေအနေတွေစီးပွားပြည်ပြောင်းလဲမှုတွေရှင်းပြတယ်လုပ်ငန်းရှင်တွေဘက်ကလည်းကုအခက်ခဲတွေကုလိုချင်တာတွေပြောပြတယ်တကယ်လက်တွေ့လို့ရမှာတော့တက်ဆိုင်ဝန်ကြီးဌာနတွေတင်ပေါ့အဲ့တော့ရလက်ကောင်းလေရောတကယ်ထွက်လာမှာတင်လား
ဟောကျွန်တော်တို့ကတော့မျှော်လင့်ပါတယ်ဒါပေမဲ့ဒီဟာကိုဟိုရလက်ကောင်းတွေကတော့ရလဲရရှိနေပါတယ်ဒါပေမဲ့ရလက်ကောင်းတွေရရှိနေတဲ့ဟာတွေကများစွာလဲရလက်ကောင်းတွေကကြံနေသေးတဲ့အတွက်ဒီဟာတွေကိုဆက်ပြီးတော့ကျွန်တော်တို့ဒီလိုတွေးဆောင်ပွဲတွေကနေတဆင့်အချိန်ဟုန်မြင့်ပြီးဆောင်ရွက်ဖို့လိုမယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြော
တယ်ဒါတော့အသိစိတ်အနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုရန်ကုန်မှာအခုလိုတွေးဆောင်တာဟာဆိုလို့ရှိရင်ဒါဟာဒုတိယအကြိမ်မျိုးဖြစ်ပြီးတော့အရင်တုန်းကထက်ပိုပြီးတော့ပွင့်လင်းစွာပြောဆိုလာနိုင်တဲ့အခြေအနေဖြစ်တယ်လို့ဆိုပါတယ်။သမ္မတနဲ့လုပ်ငန်းရှင်တွေတွေ့ပြီးတဲ့နောက်ပိုင်းမှာလည်းလုပ်ငန်းရှင်တွေအနေနဲ့အစိုးရဝန်ကြီးတွေနဲ့ဒီသူတို့ရဲ့အခက်အခဲတွေကိုဆွေးနွေးတာနောက်တစ်ဖက်ကပြန်လည်ရှင်းလင်းတာတွေကိုထပ်ပြီးလုပ်ခဲ့ကြပါတယ်။အဲဒီနောက်ပိုင်းမှာဒီအစိုးရဝန်ကြီးတွေနဲ့လုပ်ငန်းရှင်တွေဆွေးနွေးပွဲကိုတော့သမ္မတရုံးဝန်ကြီးနှစ်ဦးဖြစ်တဲ့ဦးစိုးသိန်းဦးတင်နိုင်သိန်းတို့နဲ့အတူပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြတ်စွေတို့ကကြီးကြပ်ပြီးတော့ဆောင်ရွက်ပေးခဲ့ပါတယ်ခင်ဗျာ။
ကိုတန်းညုံပြပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ဒီမြန်မာနိုင်ငံကလက်ပေးလက်ယူတိုက်ဖြတ်မှုနဲ့အိန္ဒိချင်းတရုတ်နိုင်ငံကလက်ပေးလက်ယူအခြေအနေတွေကိုကြားရဖို့ရှိပါတယ်ရှင
်တရချနာခင်ဘာသာရေးလွတ်လပ်ခွင့်ဒုရီမုတ်ဘာသာကြားအပေါ်စီးခံနားလည်မှုလို့ဟာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ဘလောက်အရေးကြီးတယ်လို့ထင်ကြပါသလဲ။ဘာသာရေးလွတ်လပ်ခွင့်နဲ့ဒီမိုကရေစီဆက်ဆက်မှုကိုအခုလာမဲ့စနေညတိုက်လှန်စီမှာဆွေးနွေးကြအောင်ပါသောရချွန်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရချွန်ရဲ့ကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax နံပါတ် 2323255552 ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တရားပါဝင်မဆွေးနွေးနိုင်တဲ့သောရရှင်တွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်ပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။သောရရှင်တွေအနေနဲ့ဒီည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစီရှင်။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုညနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတော့လက်ပေးလက်ယူပပျောက်ဖို့ကြိုးပမ်းချက်ကိုကြည့်အောင်ပါရှင်သမ္မတဦးသိန်းစိန်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်တရက်ဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်မှအဆိုပြုလိုက်ပါတယ်မြန်မာနိုင်ငံမှာအမြင့်တွဲနေတဲ့အကျင့်ပြတ်ချစားမှုပပျောက်ရေးအတွက်ဒီကော်မရှင်မှာတာဝန်ရှိပြီးကော်မရှင်ရဲ့လုပ်ပိုင်ခွင့်ဘလောက်ထိရှိလာမလဲဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်တယ်လို့နိုင်ငံရေးနယ်ပယ်ပါဝင်လွှတ်တော်အမတ်တွေကပါတင်ညတညွတ်ထဲပြောကြပါတယ်အပြည့်အစုံကိုရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်အဂတိရိုက်စားမှုတိုက်ဖျက်ဥပဒေပြဋ္ဌာန်းမှုဖြစ်တဲ့အတွက်အဲ့ဒီဥပဒေရဖွဲ့စည်းဖို့လိုအပ်နေတဲ့လက်ပေးလက်ယူပပျောက်ရေးကော်မရှင်ကိုဖွဲ့စည်းနိုင်မှုအတွက်သမ္မတဦးသိန်းစိန်ကဖေဖော်ဝါရီလ20ရက်ရက်စွဲနဲ့လွှတ်တော်အကြီးအကဲတွေစီအငြိမ်းစားဗိုလ်ချုပ်မြောင်ဝင်းဦးဆောင်မဲ့ကော်မရှင်ဖွဲ့ဝင်တွေရဲ့အမည်စင်းကိုပေးပို့ခဲ့တာဖြစ်ပါတယ်ကော်မရှင်မှာပါဝင်မဲ့သူတွေကတော့အငြိမ်းစားစစ်မှုတန်းတွေတာမတ်ကြီးဟောင်းတွေစင်းစစ်ချုပ်ရုံးစစ်နေချုပ်ရုံးနဲ့အစိုးရဝန်ကြီးဌာနကညွှန်ကြားရေးမှူးဟောင်းတွေဖြစ်ပါတယ်အကြည့်ပြတ်ချစားမှုတွေအကြီးအကျယ်ရှိနေဆဲဖြစ်တဲ့မြန်မာနိုင်ငံမှာဒီကော်မရှင်နေနဲ့ဘယ်လောက်ထိလုံလုံနိုင်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အနေအထားမှာရှိတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ကိုကျွန်တော်ထင်တယ်အဲတမတော်အငြိမ်းစားတွေလည်းခုနကလိုစီရင်ရုံးပါဝင်တခြားဒီအဲစီမံကိန်းနဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါတဲ့ခါကြတော့နောက်ကံရေးတမန်ရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေပါတဲ့ခါကြတော့ပပောင်းစုံကတော့သုံးသပ်နိုင်ရည်လို့ထင်တယ်ဒါအဲ့တိုင်းဘလော့ကီလိုက်နာကျင့်သုံးပြီးကမှဖြည်းဖြည်းရအောင်ဖြည်းဖြည်းရအောင်ဆောင်ရွက်မလဲဆိုတာကိုကျွန်တော်စောင့်ကြည့်ရမယ
်လက်ပိလက်ယူကိစ္စကမြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့ပြဿနာဖြစ်တဲ့အတွက်ပထမဆုံးအချိန်ပြန်လည်ဖွဲ့စည်းလိုက်တဲ့လက်ပိလက်ယူပပျောက်ရေးကော်မရှင်ဟာကြီးလေးတဲ့တာဝန်ကိုထမ်းဆောင်ရမှာဖြစ်တယ်လို့ရှုမြင်တဲ့အကြောင်း88မျိုးဆက်ငင်းကြဲရေးနဲ့ပွင့်လင်းလူမှုဖွဲ့စည်းရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုချင်မီကပြောပါတယ်
အဲ့တော့တတိယပြန်လက်ပိလက်ယူဆိုတာကသူကအခွင့်အရေးတစ်ခုအနေနဲ့ကိုသူကအဲ့ဒါထင်းထင်းပေါ်ပေါ်ခံစားနေတဲ့ပြဿနာကအဲ့ဒါကိုအရင်ဆုံးနှိမ့်ကိုပြရမှာနော် လက်ပိလက်ယူဆိုတာဟာအခွင့်အရေးတစ်ခုမဟုတ်ဘူးဂိုလ်ယူစရာမဟုတ်ဘူးအဲ့ဒါဒီချက်စရာကောင်းတဲ့အရာပါလားဆိုတာကိုအဲ့ဒါကိုလူတွေစိတ်ထဲဝင်အောင်ကျွန်တော်တို့အတိအကျလုပ်ရလိမ့်မယ်ဘာလို့ဆိုကျွန်တော်တို့ဟိုပြောရမယ်ဆိုရင်ပေးတဲ့လူတွေကပါအကျင့်ပါနေကြာအဲတပတ်ကမတောင်းငင်အားကြိုပြီးပေးရမယ်ဆိုတော့အဲ့ဒီအတိအကျဝင်နေတယ်ဝင်နေတဲ့အတွက်ကျွန်တော်တို့လက်ပိလက်ယူကိုတိုက်ဖြတ်တဲ့အခါမှာနော်ဥပဒေကြောင့်ရအဲ့ဒါကော်မရှင်နဲ့တိုက်ဖြတ်တဲ့အပိုင်းကလည်းတစ်ပိုင်းအရေးယူတဲ့အပိုင်းကလည်းတစ်ပိုင်းပေါ့နောက်တစ်ပိုင်းမှာလူတွေရဲ့ mindset မှာကလူတွေရဲ့စိတ်တွေတော့မှလက်ပိလက်ယူဆိုတာရှက်စရာလက်ပိလက်ယူဆိုတာမလုပ်ကောင်းတဲ့အရာဆိုတော့အဲ့ဒီအတိအကျဝင်အောင်လည်းကျွန်တော်ကြိုးစားကြရလိမ့်မယ်
အမေရိကန်ဒီမိုကရေစီအားစုပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဥက္ကမောင်ဆွေကတော့ကော်မရှင်တရဖွဲ့စည်းပြီးဆိုရင်အလုပ်ဖြစ်အောင်လုပ်ဖို့လိုပြီးတော့ထိရောက်မှုမရှိတဲ့ကော်မရှင်မဖြစ်ဖို့လိုတယ်လို့လည်းသုံးသပ်ပါတယ
်ကော်မရှင်ဖွဲ့ဆိုတော့ကောင်းတာပေါ့ဗျာတကယ်ပဲကင်ကွယ်မယ်ဆိုရင်တော့ကောင်းတာပေါ့ကော်မရှင်ဖွဲ့တော့ဖြီးပြီးတော့ဒီကံအလုပ်ကြည့်ဖို့ဆိုရင်တော့ပြောနေကြတဲ့အတိုင်းပေါ့ကော်မရှင်တွေကော်မတီတွေဖွဲ့ပြီးတော့လုပ်နိုင်ရင်မရှိတဲ့အခြေအနေပေါ့ဗျာအဲ့ဒါဆိုတော့ကျွန်တော်ပြောတာနေလို့ရှိတာပေါ့ဗျာဒါလည်းပြောပါမယ်မရှိပါဘူး
ဒီကော်မရှင်မှာတမရကရွေးချယ်ပေးတဲ့သူ9ဦးပြည်သူ့လွတ်တော်နဲ့မြို့သားလွတ်တော်ဥက္ကဋ္ဌတွေကရွေးချယ်ပေးတဲ့လူ9ဦးစီနဲ့စုစုပေါင်း15ဦးပါဝင်ပြီးတော့ကော်မရှင်ဥက္ကဋ္ဌဖြစ်ငိမ့်စာဗိုလ်ချုပ်မြဝင်းနဲ့အတွင်းမှုဖြစ်ငိမ့်စာတန်မကြီးဦးတင်ဦးတို့ကိုတာဝန်ပေးဖို့ရထားတယ်ဆိုပြီးတော့တင်ပြလာတာပါအဂတိလိုက်စားမှုတိုက်ဖြတ်ဥပဒေမှာကော်မရှင်ဖွဲ့ဝင်တွေဟာတည်ကြည်ဖြောင့်မတ်တမာတမတ်ရှိသူတွေလို့သတ်မှတ်ခံထားရသူတွေဖြစ်ပြီးတော့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်မှာတာဝန်ထမ်းဆောင်နေတဲ့သူတွေမဖြစ်ရသလိုအစိုးရဌာနကော်မတီဝန်ထမ်းနဲ့လူမဲဖြစ်ကြေညာခံရသူလက်ပိတ်လက်ယူမှုနဲ့အေးအေးယူခံရသူတွေမဖြစ်ရဘူးဆိုပြီးတော့တမရရဲ့အဆိုပြုချက်ထဲမှာဖော်ပြထားပါတယ် Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့ရဲ့မနစ်ကထုတ်ပြန်တဲ့ညွှန်းကိန်းတွေရဆိုရင်နိုင်ငံပေါင်း158နိုင်ငံမှာမြန်မာနိုင်ငံရဲ့အဆင့်ဟာ159မှာရှိနေဆဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာလက်စားမှုပပျောက်ရေးကြိုးပမ်းချက်ကိုကြားခဲ့ရပြီးတဲ့နောက်အိမ်နီးချင်းဖြစ်တဲ့တရုတ်နိုင်ငံမှာလည်းလက်စားသူတွေကိုအရေးယူမှုတွေလုပ်နေတဲ့အကြောင်းဆက်ပြောပြပါမယ်။တရုတ်နိုင်ငံတောင်ပိုင်းစီချွန်ပြည်နယ်ကဒီရဲတပ်ဖွဲ့ကနေပြီးတော့ထိတ်တန့်စီးပွားရေးလုပ်ငန်းရှင်အနည်းဆုံးတဒါဇင်လောက်ကိုအစိုးရတာဝန်ရှိသူတွေရဲ့အကျင့်ပြတ်ခြားစားမှုတွေမှာပါဝင်ပတ်သက်နေမှုနဲ့ပြီးခဲ့တဲ့18လအတွင်းဖမ်းဆီးအရေးယူခဲ့ပါတယ်။ဒီဖြစ်ရဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရထိတ်တန့်တာဝန်ရှိသူတွေကြားမှာပတ်သက်ဆက်နွယ်နေမှုတွေကိုနှိမ်နှင်းမယ်ဆိုတဲ့တရုတ်သမ္မတရှီဂျင်ပင်ရဲ့ရည်ရွယ်ချက်တစိုက်တဒေသဖြစ်တယ်လို့ဝေဖန်သုံးသပ်သူတွေကပြောဆိုကြပါတယ်။အပြည့်အစုံကိုတော့ဟောင်ကောင်ကနေ VOA သတင်းတော် Rebecca Valley ကသတင်းပေးပို့ထားပါတယ်ရှင်။ဦးဆံမိုးဝေကဆက်ပြီးတော့ပြောပြပေးပါမယ်
။တရုတ်နိုင်ငံဘက်ကအဆိုပြုတဲ့ကမ်းလှမ်းချက်တွေထဲမှာကျွန်းနိုင်ငံနဲ့တရားဆောက်ဖို့ဥမင်လှိုင်ကောင်းဖောက်ဖို့စတာမျိုးတွေပါဝင်ပါတယ်။အခုသတင်းပတ်အတွင်းနှစ်ဖက်ကြားတွစ်ဆုံဆွေးနွေးပွဲကိုတရုတ်နိုင်ငံမှာကျင်းပဖို့ရှိပါတယ်ဒါပေမဲ့ခုနကပြောခဲ့တဲ့အကြောင်းအရာတွေကိုတော့ဆွေးနွေးကြမယ့်အနေအထားမျိုးမရှိပါဘူးဒီစီမံကိန်းကြီးတွေဟာအလုပ်ဖြစ်မှာမဟုတ်ဘူးလို့ထိုင်ဝမ်ဘက်ကအရေးအမွေပြောဆိုထားပါတယ်ထိုင်ဝမ်နိုင်ငံဖိုကောင်းတက်ကတူလူမှုရေးရာဆိုင်ရာဌာနရဲ့ပမောက္ခလီယူယီယွန်းကတော့ပြန်လည်ပေါင်းစည်းရေးဆိုတဲ့ကိစ္စကိုပြည်သူတွေဘက်ကစန့်ကျင်ကြလိမ့်မယ်လို့ပြောပါတယ
်ထိုင်ဝမ်ရေလေကြားအတွင်းမတူကွဲပြားနေတဲ့နိုင်ငံတစ်ခုအကြားပြန်လည်ပေါင်းစည်းရေးရည်ရွယ်ချက်ကတော်တော်ရှင်းပါတယ်။ဒါပေမဲ့ထိုင်ဝမ်နိုင်ငံသားတွေရဲ့တွေးတောချက်တွေကိုထက်စဉ်းစားကြရပါလိမ့်မယ်။တစ်ဖက်ကတော့တရုတ်ပြည်မှကြီးဟာထိုင်ဝမ်အတွက်ဘာဖြစ်ဖြစ်အကောင်းဆုံးလိုက်လျောလိမ့်မယ်ဆိုတဲ့တွေးတောချက်ပါ။ဒါပေမဲ့လည်းထိုင်ဝမ်ဟာရွယ်စားသေးငယ်တယ်၊လူဦးရေကလည်းအရန်နေတယ်၊ကိုယ်တွေဘက်ကနေဘာများပြန်ရနိုင်မလဲဆိုတဲ့အပေါ်တန်တရားဖြစ်နေကြသူတွေလည်းရှိပါတယ်။
ထိုင်ဝမ်ဟာ1949ခုနှစ်ပြည်တွင်းစစ်အတွင်းတရုတ်ပြည်မကြီးကနေခွဲထွက်ခဲ့တာပါတရုတ်အစိုးရကတော့ထိုင်ဝမ်ဟာခွဲထွက်သွားတဲ့ပြည်နယ်တစ်ခုသာဖြစ်တယ်တစ်ချိန်မှာပြန်ပြီးတော့ပြည်မကြီးနဲ့ပေါင်းစည်းမှဖြစ်မယ်လို့ခံယူထားတာပါ2008ခုနှစ်အထိတရုတ်အစိုးရရဲ့ပြန်လည်ပေါင်းစည်းရေးကြိုးပမ်းချက်ဟာအဟန့်အတားတွေဖြစ်ခဲ့ရပါတယ်2008ခုနှစ်မရင်ကျောင်းတမရဖြစ်လာခဲ့ပြီးတဲ့နောက်နိုင်ငံရေးကိစ္စတွေဘေးချိတ်ပြီးတော့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံရေးသဘောတူညီမှုတွေပြုလုပ်ပြီးတော့ယုံကြည်မှုတည်ဆောက်ခဲ့ပါတယ်မရင်ကျောင်းတမရဖြစ်နေစဉ်ကာလအတွင်းသဘောတူညီမှု19ခုရရှိခဲ့ပါတယ်2008ခုနှစ်သဘောတူညီချက်အရတရုတ်ပြည်မကြီးကလူတွေထိုင်ဝမ်ကိုလာရောက်လည်ပတ်နိုင်ပြီးတော့ထိုင်ဝမ်ရဲ့ဝန်ဆောင်မှုအခန်းကဏ္ဍမှာလည်းပါဝင်လာပါတယ်တရုတ်ပြည်မကြီးကလူပေါင်း2,000,000လောက်ဟာပြီးခဲ့တဲ့နှစ်တုန်းကထိုင်ဝမ်ကိုလာရောက်လည်ပတ်ခဲ့ကြပါတယ်အခုနှစ်တွင်ထိုင်ဝမ်ဘက်ကလည်းတရုတ်ဘက်ကအလွတ်သဘောအရလာရောက်လည်ပတ်သူတွေကိုတစ်နှစ်ကို3,000ကနေ4,000အထိတိုးပြီးတော့လက်ခံခဲ့ပါတယ်2010ခုနှစ်အတွင်းမှာလက်မှတ်ရေးထိုးခဲ့တဲ့အပြန်အလှန်ကုန်သွယ်မှုဟာဆိုရင်လေဒေါ်လာတန်ပေါင်းတသိန်းထက်ကျော်လွန်ခဲ့ပါတယ်။တရုတ်ပြည်မကြီးဘက်ကရင်းနှီးမြှုပ်နှံမှုတွေအပေါ်ထားတဲ့ဟန်တာတွေကိုထိုင်ဝမ်ဘက်ကလျှော့ချပစ်ခဲ့ပါတယ်။တရုတ်ပြည်မကြီးဘက်ကလည်းအဲ့ဒီလုပ်ရက်တွေအပေါ်ကြိုဆိုခဲ့တယ်လို့ဒါဟာပြန်လည်ပေါင်းစည်းရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုပြီးတော့ခံယူထားတာပါ။ဒါပေမဲ့ ဒေါ်လာတန်ပေါင်း8000လောက်ကုန်ကြမယ်ကီလိုမီတာ160အကွာရှိတဲ့ရေလက်ကြားကိုဖြတ်ပြီးတော့တရားဒါမှမဟုတ်ရင်ဥမင်လှန်ကောင်း2030ခုနှစ်အပြီးဖောက်လုပ်ဖို့ကမ်းလှမ်းချက်ကိုတော့ထိုင်ဝမ်ဘက်ကမသိကြိုးကြွန်ပြုလုပ်ထားပါတယ်ထိုင်ဝမ်မှာရှိတဲ့တန်ကမ်းတက္ကသိုလ်ကမဟာဗျူဟာရေးရာသုတေသနပမောက္ခအလက်ဇန္ဒရာဟွန်းကတော့နိုင်ငံရေးအတားအဆီးတွေရှိနေသေးတယ်လို့မြင်ပါတယ်။ထိုင်ဝမ်ရဲ့ပြည်မရေးရာကောင်စီ MAC နဲ့တရုတ်နိုင်ငံရဲ့ထိုင်ဝမ်ရေးရာဌာန TAO တို့ရဲ့အနာဂတ်တွေ့ဆုံတဲ့အခါမှာပြည်မကြီးဘက်ကအပေါ်စီးဆက်ဆံတဲ့တစ်ဖက်သက်ရည်ရွယ်ချက်တွေကိုဘေးဖယ်ထားတဲ့လို့သူကပြောပါတယ
်
ထိုင်ဝမ်ရဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေမတူညီတဲ့အကျိုးစီးပွားရေးကိစ္စတွေရှိပါတယ်ဒါတွေကို MAC နဲ့ TAO တွဲဆောင်ရမှာဆွေးနွေးဖို့ထည့်သွင်းတင်တယ်လို့ကျွန်တော်မထင်ပါဘူ
းထိုင်ဝမ်တောင်ပိုင်းလူငယ်ကျောင်းသားအဖွဲ့အစည်းရဲ့အကြီးအကဲဖြစ်တဲ့ဟူချွန်ယောင်းကတော့ထိုင်ဝမ်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုစန့်ကျင်တဲ့အစီအစဉ်မှန်သမျှကိုထိုင်ဝမ်လူထုကလက်ခံမှာမဟုတ်ဘူးလို့ပြောပါတယ
်
အခြေခံအားဖြင့်တော့ထိုင်ဝမ်နဲ့ပြည်ပီမာကြီးတို့ဟာရန်သူတွေပါစီးပွားရေးကဏ္ဍနဲ့ပတ်သက်တာတချို့ကိုလက်ခံနိုင်ပါတယ်ဒါပေမဲ့ပီမာကြီးရဲ့အတွေးခေါ်အားလုံးကိုတော့လက်ခံနိုင်မှာမဟုတ်ပါဘူးထိုင်ဝမ်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ပတ်သက်တဲ့အကန့်အသတ်တွေကိုဝင်ပြီးတော့မဆွက်ဖက်တင်ဘူးလို့ပြောသွားတာဖြစ်ပါတယ်ထိုင်ဝမ်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်ပြည်နိုင်ငံဘက်ကနေထိုင်ဝမ်လိုလားတဲ့အဆိုပြုချက်တစ်ခုကိုချမှတ်လိုက်မယ်လို့မျှော်လင့်ရပါတယ်သမ္မတမာရင်ကျောင်းကတော့သမ္မတလုတ်တဲ့ပြည့်သွားပြီဖြစ်တာကြောင့်သမ္မတဖြစ်ဝင်ပြီးတော့ရှင်ပြိုင်နိုင်တော့မှာမဟုတ်ပါဘူး။ဗီဂျင်းအစိုးရကတော့ထိုင်ဝမ်ပြည်သူတွေအနေနဲ့ထိုင်ဝမ်ကိုယ်ပိုင်အုပ်ချုပ်ခွင့်လိုလားသူတွေထက်တရုတ်ပြည်မကြီးနဲ့မိတ်ဖက်ဆက်ဆံနိုင်မဲ့သမ္မတတယောက်ကိုရွေးချယ်ပေးကြဖို့လိုလားနေတာဖြစ်ပါတယ်ခင်ဗျာ
။ဦးဆက်မိုးဝေပြပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေနောက်2နာရီကြာည6နာရီကနေ10နာရီထိထုတ်လွှင့်ပေးမဲ့အစီအစဉ်ကြရင်တော့ဘာသာတရားကွဲလွဲမှုကိုလက်မခံနိုင်ရင်စစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်တိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုလိုင်းနိုမီတာ24 kHz 1213ညလိုင်းနိုမီတာ25 kHz 1265လိုင်းနိုမီတာ32 kHz 9355အပြင်ဒီလိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ရှင်VOA စနေနေ့ညနေပဲအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးပါမယ်ရှင
်ယူကရိန်းနိုင်ငံမှာသမ္မတဗစ်တာယာနူကိုဗစ်မြို့တော်တွေကနေထွက်သွားပြီလို့ယူကရိန်းအစိုးရစန့်ကျင်သူတွေကပြောပြီးတော့သမ္မတရွေးကောက်ပွဲကိုဆော့ပြီးတော့ကျင်းပပေးဖို့တောင်းဆိုနေပါတယ်သမ္မတယာရုကနေပြီးတော့ဒီမစ္စတာယာနူကိုဗစ်ဆင်းပြီးတော့မှပဲရွေးကောက်ပွဲအသစ်ကိုမေလမတိုင်ခင်မှာဆော့ပြီးတော့ကျင်းပနိုင်မှာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်ဗီတာလီကလစ်ကိုကဒီကနေ့ပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီလွှတ်တော်မှာဥက္ကဋ္ဌအသစ်ကိုရွေးချယ်လိုက်ပါတယ်။လွှတ်တော်ဥက္ကဋ္ဌအသစ်ဟာထောင်ချနေတဲ့ဒီအတိုက်ခံခေါင်းဆောင်ယူလီယာတီမိုရှင်ကိုနဲ့ဟိုးအရင်ကတည်းကမဟာမိတ်ဖြစ်သူဖြစ်ပါတယ်။ရိုမန်ကက်သလစ်အသင်းတော်မှာတော့ပိုယဟမင်းကြီးပြီးလို့ရှိရင်ဒီဩဇာအရှိဆုံးဖြစ်တဲ့ကာဒီနိုဖုန်းတော်ကြီးသစ်16ပါးကိုဗာတီကန်မှာအခမ်းအနားနဲ့ခန့်အပ်လိုက်ပါတယ်။အသင်းခန့်အပ်တဲ့ဗာတီကာဒီနိုဖုန်းတော်ကြီးသစ်တွေထဲမှာဥရောပအပြင်အာရှတောင်အမေရိကနဲ့အာဖရိကနိုင်ငံတွေထဲကတော်တော်များများပါဝင်ပါတယ်။စိန့်ပီတာစ်ဘုရားကျောင်းမှာအခုမကြာခင်တုန်းကပဲဒီအခမ်းအနားကျင်းပခဲ့တာမှာကာဒီနိုဖုန်းတော်ကြီးတွေဟာအစဉ်အလာတိုင်းဝတ်ဆင်ရမယ့်အနီးရောင်ခေါင်းဆောင်နဲ့ဝတ်ရုံအပြင်အထိအမတ်ရွှေလက်စွပ်တွေကိုလက်ခံရရှိပါတယ်။ပိုယဟမင်းကြီးဖရန်စစ်စကာဒါပထမဆုံးကာဒီနိုဖုန်းတော်ကြီးတွေကိုရွေးချယ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တခါဒီနှစ်ရှစ်လများကွဲကွာနေကြပြီးတော့၃ရက်ပြန်လည်ဆုံတွေ့ခွင့်ရခဲ့တဲ့တောင်내မြောက်ကိုရီးယားမိသားစုဝင်တွေဟာဒီကနေ့မှတော့ပြန်လည်ခွဲခွာရတော့မှာမို့မျက်ရည်လွယ်ရွယ်နဲ့နှုတ်ဆက်ခဲ့ကြပါတယ်။ဒီကိုရီးယားစစ်ပွဲကြောင့်ကွဲကွာနေခဲ့တဲ့ကအခုမှပထမဆုံးပြန်လည်ဆုံတွေ့ခွင့်ရခဲ့သူတွေဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကမတ်တန်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်ကျမကတော့နန္နာချမ်းပါ VOA American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောရရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.